Democratic Party ရဲ့သမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့လက်ရှိဒုသမ္မတကမလာ Harris ကိုထောက်ခံတဲ့ကြောင်းအမေရိကန်သမ္မတဟောင်း Barack Obama နဲ့ဇနီး Michelle Obama တို့ကတရားဝင်ထုတ်ပြန်ပြောကြားလိုက်ပါတယ်။ Democratic Party တွေမှာဩဇာအရှိဆုံးလို့ယူဆထားကြတဲ့ Obama တို့ဇနီးမောင်နှံကထောက်ခံကြလိမ့်မယ်လို့မျှော်လင့်ထားပြီးဖြစ်ပေမဲ့အခုလိုမျိုးတရားဝင်ထုတ်ဖော်ပြောဆိုတာကတော့သမ္မတလောင်းကမလာ Harris အပေါ်မှာအရေးပါတဲ့ထောက်ခံမှုဖြစ်ပါတယ်။Obama ဇနီးမောင်နှံကထောက်ခံကြောင်းကမလာ Harris ကိုတယ်လီဖုန်းနဲ့သုံးပွင့်ဆိုင်ဆက်သွယ်ပြောဆိုထားတဲ့ဗီဒီယိုမှတ်တမ်းကိုတော့ဒီကနေ့ဇူလိုင်လ26ရက်နေ့မနေ့အစောပိုင်းမှာထုတ်ပြန်ခဲ့တာပါ။လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခြင်းမပြုဖို့လက်ရှိသမ္မတဂျိုးဘိုင်ဒန်ဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာတော့ဒုသမ္မတကမလာ Harris ဟာပြိုင်ဘက် Republican Party သမ္မတလောက် Donald Trump နဲ့ရှင်ပြိုင်မှုအတွက်မဲဆွယ်စည်းရုံးမှုတွေကိုအချိန်မြင့်လှုပ်ဆောင်လာနေပါတယ်။ဒီရွေးကောက်ပွဲမှာတော့ဒုသမ္မတကမလာ Harris ကသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်နေဆိုပေမဲ့လည်းတနည်းအားဖြင့်ဒါကတော့သမ္မတ Biden ရဲ့ဒုတိယသမ္မတတက်တန်းဖြစ်တယ်လို့ယူဆနေသူတွေလည်းဖြစ်ပါတယ်။ Obama ဇနီးမောင်ရဲ့ဒီကနေ့ထောက်ခံမှုကတော့ American သမိုင်းမှာပထမဆုံးလူမဲသမ္မတဖြစ်ခဲ့တဲ့ Obama နဲ့အာရှနဲ့လူမဲပေါင်းဆက်မွေးဖွားထားတဲ့ဒုသမ္မတကမလာ Harris တို့အကြားလူမဲအချင်းချင်းသွေးစည်းညီညွတ်မှုကိုပြသလိုက်တာလည်းဖြစ်ပါတယ်ရှင်။